တရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံခေါင်းဆောင်တွေကြားမှာမကျင်းပဖြစ်တာ၃နှစ်နီးပါးရှိနေတဲ့ထိပ်သီးဆွေးနွေးပွဲတွေကိုအဆင်ပြေတာနဲ့အမြန်ဆုံးပြန်လည်ကျင်းပသွားမယ်လို့သုံးနိုင်ငံကပြောကြားခဲ့ပါတယ်။အာရှအင်အားကြီးတွေဖြစ်ကြတဲ့တရုတ်ဂျပန်နဲ့တောင်ကိုရီးယားရဲ့နိုင်ငံသားရေးဝန်ကြီးတွေဟာတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာဒီကနေ့တွေ့ဆုံကြပြီးတော့အခုလိုပူးတွဲချင်းများချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အခုလိုမျိုးသုံးနိုင်ငံထိပ်တန်းတန်တမန်တွေတရားဝင်တွေ့ဆုံဆွေးနွေးမှုဟာ2012ခုနှစ်ဧပြီလတည်းကဆိုရင်ပထမဆုံးဖြစ်ပြီးတော့သုံးနိုင်ငံကြားမှာတမိုင်းအစဉ်ဆက်ရှိခဲ့တဲ့စေတနာတွေကြောင့်ဖြစ်နေရတဲ့တင်းမာမှုတွေညှော်နှိုင်းသွားနိုင်ရေးကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အခုလိုမျိုးသုံးနိုင်ငံမဆွေးနွေးခင်မှာနှစ်နိုင်ငံစီတွေ့ဆုံဆွေးနွေးမှုတွေတော့ရှိခဲ့ပါတယ်။ဒီသုံးနိုင်ငံကြားမှာစီးပွားရေးအရခိုင်မာတဲ့ဆက်ဆံရေးတွေရှိနေပေမဲ့တရုတ်နဲ့ရေပိုင်နဲ့အငင်းပွားနေတဲ့ကိစ္စဒုတိယကမ္ဘာစစ်တွင်းကကိုရီးယားနဲ့တရုတ်တို့ကိုဂျပန်ကနည်းချဲ့ခဲ့တဲ့နှုန်းကရှိနေခဲ့တဲ့အမုန်းပွားမှုတွေကြောင့်ဆက်ဆံရေးဟာမနှွေးထွေးခဲ့ကြပါဘူး။အခုလိုမျိုးသုံးနိုင်ငံနိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးမှုတွေမလုပ်ခင်တုန်းကတော့တောင်ကိုရီးယားသမ္မတပါကန်ဟေးနဲ့ဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိဒါတခါတရုတ်နိုင်ငံသားရေးဝန်ကြီးဝန်ယီနဲ့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးရန်ပျောင်ဆေးတို့တွေ့ဆုံခဲ့ကြပြီးတော့သုံးနိုင်ငံလုံးနဲ့ဆိုင်နေတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတာပါ။ဒီကနေ့သုံးပွင့်ဆိုင်တွေ့ဆုံဆွေးနွေးမှုကနေပြီးတော့ထင်သာမြင်သာတိုးတက်မှုတွေရှိလာလိမ့်မယ်လို့မျှော်လင့်လို့မရပေမဲ့ပူးပေါင်းဆောင်ရွက်မှုတွေအတွက်နှစ်ပတ်လည်ဆွေးနွေးမှုတွေကိုပြန်လည်စတင်နိုင်ဖို့အခြေလမ်းတစ်ခုဖြစ်တယ်လို့အကဲခတ်တွေကသုံးသပ်ပါတယ်ရှင်။